ခန်းကြီးနှင့်အငယ်ချင်းမှလေးတဖန်ရှင်မြင်းအာရွှေရုသည်စိတ်တော်ပြေသောအခါဝါရှတိကို၎င်းသူပြုသောအမှုနှင့်သူတဖက်၌စီရင်သောအမှုကို၎င်းအောင်းမေ့တော်မူ၏အထံတော်၌ခန်းစားသောကျွန်တော်တို့ကလည်းအစင်းလာသောသမီးကညာတို့ကိုအရှင်မင်းကြီးအဖို့ရှာရပါမည်အကြောင်းအခွင့်ပေးတော်မူပါအစင်းလာသောသမီးကညာအပေါင်းတို့ကိုရှုရှံနန်းတော်တွင်အပြိုတော်နေရာသို့စုဝေးစေ၍နန်းတော်မိမဆူအပြိုတော်အုပ်ဟီကဲ၌အပ်စေခြင်းငှာနိုင်ငံတော်အတိုင်းတိုင်းအပြည်ပြည်မင်းအရာရှိတို့ကိုခန့်ထားတော်မူပါစင်ကြဲစေခြင်းငှာဆေးမျိုးကိုအပ်ပေးတော်မူပါတည်တည်တော်မူသောသမီးကညာကိုမိဖုရားဝါရှတိအရာ၌ခန့်ထားတော်မူပါဟုလျှောက်သောစကားကိုရှင်ပြန်နှစ်သက်၍ထိုတို့စီရင်တော်မူ၏အငယ်ငါးမှခုနှစ်ထိုကာလတွင်ရှုရှံမြို့တော်၌ဗိယံမင်းအမျိုးကိရှရှိမိရာဣရတို့မှဆင်းသက်သောမော်ဒကဲမည်ရှိသောယူရာလူတယောက်ရှိ၏ထိုသူသည်ဘာဘူးလိုရှင်ပြန်နေပုခ္ခနေစာတိမ့်သွာသောယူရာဘရင်ယေခောနီမှဆ၍ဖန်စီတိမ့်သွာခြင်းကိုခံရသောလူစု၌ပါတည်းထိုသူသည်ဖန်တွင်သမီးဟာဒတ်တီဟုသောအေးတထာကိုမွေးမြူ၏ထိုသူတို့သမီးသည်မိဘမရှိပုံပြင်ရင်ကျွေ၍အသွေးအစင်းလဲလှ၏မိဘတည်သောအခါမော်ဒကဲသည်ယူ၍ကိုယ်သမီးကဲ့သို့မှတ်တည်းအငယ်ရှင်းမှ7ရှင်မင်းအမိန်တော်ကိုထုတ်၍ကြော်သောအခါအပြိုများတို့ကိုရှုရှံနန်းတော်သို့စုဝေးစေ၍မိမဆိုးဟေခဲ၌အယားတွင်အေးတထာကိုလည်းနန်းတော်သို့ခေါ်ဆောင်၍ဟေခဲ၌အကြ၏အေးတထာသည်ဟေခဲစိတ်နှင့်တွေ့၍မျက်နှာရသဖြင့်ဟေခဲသည်စင်ကြယ်စေသောဆေးမျိုးနှင့်ပြည့်ရသောအဝတ်စားကိုအလျင်အမြန်ပေး၏နန်းတော်၌ရွေးကောက်သောဂျုံမခုနှစ်ယောက်တို့ကိုလည်းပေး၍အေးတထာနှင့်သူ၏ဂျုံမတို့ကိုအပြိုတော်နန်းတွင်အမျက်ဆုံးသောနေရာ၌ချီးမြှောက်လေ၏အေးတထာသည်မိမိအမျိုးနှင့်မိမိရွှေညာတကာကိုမဖော်မပြမိအကြောင်းမော်ဒကဲသတိပေးသည့်အတိုင်းမဖို့မပြဘဲနေ၏ဧထနာသည်အဘယ်သို့ရှိသည်ကို၎င်းသူ၌အဘယ်သို့ပြုကြလိမ့်မည်ကို၎င်းမော်ဒကဲသည်တည်ခြင်းဟံအပြူတော်နံဝင်ရှေ့မှနေတိုင်းတော်လာ၏အငယ်၁၂မှ၁၄ထိုအပြူတော်တို့ထုံးစံအတိုင်းတစ်နှစ်စေသောအခါတယောက်နောက်တယောက်အလှဲ့တင့်သည့်အတိုင်းရှင်ပြန်အာရွှေရုထံသို့ဝင်ရ၏ချောလပတ်လုံးမူရန်စီချောလပတ်လုံးနန္ဒမျိုးအဆရှိသောစင်ကြယ်စေသောဆေးမျိုးကိုသုံး၍စင်ကြယ်ခြင်းအမှုပြီးသည့်တိုင်အောင်ထိုမြတ်ကာလကိုလွန်စေရ၏ထိုနောက်မှအပြိုတော်သည်ရှင်မြင်းထံသို့ဝင်ခြင်းရောက်သောအခါအလိုရှိသမျှတို့ကိုတောင်း၍အပြိုတော်နန်းမှရှင်မြင်းနန်းတော်သို့ယူသွားရ၏ညာဦးအချိန်၌ဝင်၍နန်း၏အချိန်၌နန်းတော်မိမဆူမောင်မမိတ်တန်အုပ်ရှာစကန်စာစောင့်တော်ဒုတိယမိမနန်းတို့ပြန်ရ၏ရှင်ပြည်ချိ၍နံမီအားဖြင့်ခေါ်တော်မူမူလျင်နောက်တဖန်အထံတော်သို့မဝင်ရအငယ်၁၅မှ၂၀မိမိသမီးကဲ့သို့မော်ဒကဲမွေးမြူသောဘန်ဒွေအဘိဟဲလာသမီးအေးတထာသည်အလှက်သိ၍ရှင်မင်းထံသို့ဝင်ရသောအခါနန်းတော်မိမဆူအပြူတော်အုပ်ဟေခဲစီရင်သောအရာမှတပါအဘဲအရာကိုမျှမတောင်းအေးတထာကိုတွေ့မြင်သမျှသောသူတို့သည်ချစ်တတ်ကြ၏ထို့သောရှင်မင်းအာရွှေရုသည်နန်းဆန်ခုနှစ်တေဘက်အမိရှိသောဒတ်သမလာတွင်အေးတထာကိုနန်းတော်၌တိမ့်တော်မူပြီးလျှင်အခြားသောသမီးကညာအပေါင်းတို့ထက်ဧတထာသည်စိတ်တော်ကိုနူးညွတ်စေ၍အထံတော်၌မျက်နှာရသဖြင့်ရှင်မင်းသည်အခြားသောမိမတကာတို့ကိုချစ်တီထက်ဧတထာကိုတာ၍ချစ်တော်ကြောင့်သူခေါင်းပေါ်မှာရာစတရဖူကိုတည်၍ မိဖျားဝယ်ရှိတိအရာ၌ချီးမြှောက်တော်မူ၏ထိုအခါရှင်မြင်းသည်အေတထာပွဲဟု၍ကြီးသောပွဲကိုမူတော်မတ်တော်ကျွန်တော်တို့အဖို့လုပ်သဖြင့်နိုင်ငံတော်တိုင်းပြည်တို့ကိုမင်းမှုလွ၍စည်းစိမ်တော်နှင့်လျော်စွာဆုချတော်မူ၏တမိကညာတို့သည်ဒုတိယအချိန်၌ဆုဝေးသောအခါမော်ရဂဲသည်နန်းတော်၌တကမှုဖြစ်၏အေတထာသည်မော်ရဂဲထံမွေးမြူခြင်းကိုခံ၍နေစဉ်အခါသူ၏စကားကိုနားထောင်သည့်ဤသူနားထောင်သေးသည့်ဖြစ်၍မော်ဒကဲသတိပေးသည့်အတိုင်းမိမိအမျိုးမိမိဆွေညာတကာတို့ကိုမဖော်မပြဘဲနေသည်အငယ်27မှ23ထိုကာလတွင်မော်ဒကဲသည်နန်းတော်၌တကမှုဖြစ်စဉ်ဘိကတန်နှင့်တေရက်ဒီဟူသောနန်းတော်မိမဆိုးတကဆောက်နှစ်ယောက်တို့သည်သောတာစိတ်ရှိ၍ရှင်မြေအာရွှေရိကိုလှုပ်ကြံမိဟုအာထုတ်ကြ၏ထိုအမှုကိုမော်ရဂဲတိ၍မိဖုရားဧတထံအားဖော်ပြ၏ထိုသို့မော်ရဂဲဖော်ပြကြောင်းကိုဧတထံသည်ရှင်မြေအားလျှောက်လေ၏ထိုအမှုကိုစစ်ကြော၍အမှန်တိသောအခါထိုသူနှစ်ယောက်တို့ကိုတစ်ပင်၌လေဆွဲချပြီးမှရှင်မြေရှိနန်းတော်မှတ်ဆာ၌ရည်မှတ်တည်း